ကစ္စတန်တောင်ပိုင်းမှာနောက်ထပ်ဖြစ်ပွားတဲ့ရေလွှမ်းမှုမှုတွေကြောင့်မို့ဗိုလ်ဒုနေရစပြီးတော့လူပေါင်းတသန်းလောက်ရွှေ့ပြောင်းပြေးကြတဲ့အကြောင်းကုလသမဂ္ဂကကြေညာပါတယ်အိန္ဒုမြေကမ်းတွေရေရှမ်းကျိုးပေါက်ကုန်တဲ့အတွက်ဆင်းပြည်နယ်ကပြည်သူတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးကြတာဖြစ်ပါတယ်အိန္ဒုမြေကျိုးပေါက်ပြီးတော့ရေလောင်ကန်ကြီးတစ်ခုလည်းကျိုးပေါက်တော့မှာမို့သမိုင်းဝင်သတ္တမျိုးကမြို့သူမြို့သားတွေထောင်ပေါင်းများစွာတင်းရှောင်ကြဖို့ပါကစ္စတန်အာဏာပိုင်တွေကအမိန့်ထုတ်ပေမဲ့မြို့သူမြို့သားတချို့ကမြို့ကိုမစွန့်ခွာပဲရှိနေကြပါတယ်။ရေလွှမ်းမှုတွေဟာတလလောက်ရှိပါပြီ။အရှိမြောက်ပိုင်းတောင်ထူထပ်တဲ့ဒေသတွေမှာစတင်ခဲ့ပြီးတော့အခုလေယာစိုက်ပျိုးမှုထူပြောတဲ့ပါကစ္စတန်တောင်ပိုင်းကိုပါထိခိုက်လာပြီးဖြစ်ပါတယ်။လူပေါင်း1600ကျော်သေဆုံးပြီးတော့လူပေါင်းသန်း20လောက်ဒုက္ခရောက်နေပါတယ်။ရေတွေပြန်လဲကျသွားတဲ့အခါပျောက်ဆုံးနေတဲ့လူတွေကိုပြန်တွေ့ကြမှာမို့သေဆုံးသူစရင်ဟာတိုးများလာအောင်မှဖြစ်တဲ့အကြောင်းပါကစ္စတန်အမျိုးသားဘေးဒုက္ခကယ်ဆယ်ရေးအာဏာပိုင်များကတောက်ကြနေရသတိပေးပြောကြားလိုက်ပါတယ်ခင်ဗျာ